အင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးဗြိတိန်နဲ့ဥရောပနိုင်ငံတချို့ကိုတိုက်ရိုက်ပြေးဆွဲနေတဲ့ Eurostar ရေအောက်ယထာလန်ကူအတွင်းတချို့နေရာတွေမှာရေကြီးနေတဲ့အတွက်ဗြိတိန်ကထားခီးစဉ်14ခုတည်းမနဲ့ကိုဖြတ်ခဲ့ရပါတယ်။ဒီနေ့စနေနေ့မနေ့ပိုင်းကလန်ဒန်မြို့ St. Pancras ဘူတာကနေပြင်သစ်နိုင်ငံပါရီမြို့တော်က Gadrinot ဘူတာကိုသွားတဲ့ခီးစဉ်တော်တော်များများကိုဖြတ်ခဲ့ရတာကြောင့်ခီးတဲ့ထောင်နဲ့ချီဘူတာရုံတွေမှာတောင့်တင်နေပြီးခီးမဆက်နိုင်ဖြစ်နေပါတယ်။နေရာအတော်များများမှာမိုးလေဝသသတိပေးချက်တွေထုတ်ပြန်ထားရတဲ့ဗြိတိန်နိုင်ငံမှာကန့်မြို့ Effleet နိုင်ငံတကာဘူတာရုံကမြေအောက်လန်ကူတဲရေဝင်ပြီးရေကြီးနေတာဖြစ်ပါတယ်။ယထာခီးစဉ်တွေပြန်လည်ပြေးဆွနိုင်အောင်အများဆုံးကြိုးစားနေတယ်လို့ဗြိတိန်မြေထားပြေးဆွမှုလုပ်ငန်းတွေကြီးကြပ်တဲ့ Network Ray ကပြောပါတယ်။Eurostar ကလည်းခီးစဉ်ထိကြိုက်သူအားလုံးအနေနဲ့လက်မှတ်တွေပြန်ပြောင်းလဲနိုင်တယ်လို့လက်မှတ်ဖို့အပြည့်ပြန်ရခွင့်ရှိတယ်လို့ပြောထားပါတယ်။လန်ဒန်မြို့ကနေပြင်သစ်နိုင်ငံပါရီမြို့၊ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့နဲ့ Netherlands နိုင်ငံ Amsterdam မြို့တွေကို Eurostar ရထားတွေအပြန်အသွားအပြန်ပြေးဆွဲနေတာဖြစ်ပါတယ်။အခုလိုနှစ်သစ်ကူးချိန်ပါရီမြို့တော်နဲ့ Disneyland ကစားကွင်းစီဗြိတိန်မိသားစုတွေသွားလည်ကြလိမ့်ရှိတယ်လို့လန်ဒန်မြို့တော်ကနှစ်သစ်ကူးပွဲဆင်နွှဲဖို့လာရောက်ကြသူတွေလည်းအများအပြားရှိနေပါတယ်ခင်ဗျာ။